ဘန်ကောက်မှာကုန်တိုင်းပြက်ခတ်မှုအပြီးထိုင်းအစိုးရကတရားမဝင်သတ်မှတ်တွေကိုစီမံချက်နဲ့ဖမ်းဆီးနေပါတယ်။ထိုင်းတပ်မဟောင်းတပ်ဖြတ်ခံရမှုနဲ့မြန်မာလူငယ်တအုပ်ကိုရှာဖွေနေပါတယ်။တရုတ်နိုင်ငံမှာ3နှစ်ကျော်ကြာဖမ်းဆီးခံရတဲ့ဩစတေးလျသတင်းတောက်ပြန်လွတ်လာပါပြီ။အရှိတောင်အာရှရဲ့ပထမဆုံးကြီးစံရထားကိုအင်ဒိုနီးရှားမှဖွင့်လှစ်လိုက်ပါပြီ။အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းမှာလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ကလေးနဲ့အမျိုးသမီးတွေအယောက်2000ကျော်သေဆုံးခဲ့ရပါတယ်ခင်ဗျာဒီလိုထူးခြားတဲ့အာရှတလွားသတင်းများအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့တိုင်းထုတ်လွှင့်ပေးနေပါတယ်ကျွန်တော်စောဖို့ကပါဘန်ကောက်ကုန်တိုင်းတနက်ပြက်ခတ်မှုအပြီးထိုင်းဆိုရကနိုင်ငံတွင်တရားမဝင်လက်နက်ရောင်းဝယ်ဖောက်ကာရတွေကိုစီမံချက်နဲ့ရှာဖွေပြီးတော့အောက်တိုဘာလ6ရက်နေ့ကနေ17ရက်နေ့ထိ3ရက်အတွင်းလက်နက်အလက်ပေါင်း 2000 ကျော်နဲ့ကြီးစံအတောက်ရည်ပေါင်း 9000 ခွဲကျော်ဖမ်းဆီးရမိခဲ့တယ်လို့ဘန်ကောက်ပို့သတင်းမှဖော်ပြပါဗျ။တရားမဝင်လက်နက်ခဲရန်နေလက်ဝယ်ထားရှိတဲ့သူရောင်းဝယ်ဖောက်ကားနေတဲ့သူအယောက် 1600 လောက်ကိုလည်းဖမ်းဆီးခဲ့တယ်လို့သတင်းမှဖော်ပြပါဗျ။ပြီးခဲ့တဲ့သတင်းပတ်ထဲမှာဖြစ်ခဲ့တဲ့ဘန်ကောက်ကုန်တိုင်းတနက်ပြက်ခတ်မှုမှာတနက်သမား14နှစ်အရွယ်လူငယ်လေးဟာဒီအွန်လိုင်းကနေအဲ့ဒီတနက်ကိုဝယ်ယူခဲ့တာဖြစ်တဲ့အတွက်ထိုင်းရဲ့တပ်ဖွဲ့ကအခုလိုရှာဖွေနေတာပါအဲ့ဒီပြက်ခတ်မှုအတွင်းမြန်မာနိုင်ငံသားတပ်ဦးနဲ့တရုတ်နိုင်ငံသားတပ်ဦးသေဆုံးခဲ့ရပါတယ်ခင်ဗျာထိုင်းတပ်မဟောင်းတပ်ဖြတ်ခံရမှုမှာတန်ရာရှိတဲ့မြန်မာလူငယ်တပ်ဦးကိုထိုင်းရဲ့တပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်သူဟာအသက်16နှစ်အရွယ်စိုင်းမြတ်မိုးဆိုသူဖြစ်တယ်လို့သတင်းဒီမှာဖော်ပြပါတယ်ဒိမတ်နိုင်ငံဆိုင်ရာထိုင်းတပ်အမတ်ကြီးဟောင်း Vichit Man ဟာဘန်ကောက်မြို့နေအိမ်မှာဓာတ်ထန်ရာ3ချက်နဲ့စက်တင်ဘာလ25ရက်နေ့ကတိတ်ဆုံးနေတာဖြစ်ပါတယ်။အဲ့ဒီမြန်မာလူငယ်ဟာအမတ်ကြီးကိုတတ်ဖြတ်ပြီးတဲ့နောက်နောက်တရက်မှပဲနေဆက်ကနေတဆင့်မြန်မာနိုင်ငံထဲကိုထွက်ပြေးသွားပြီလို့ဘန်ကောက်ပို့သတင်းမှာဖော်ပြပါတယ်။အဲ့ဒီလူငယ်ကိုကုညီဖမ်းဆီးပေးဖို့အတွက်ထိုင်းနိုင်ငံကနေစစ်ကောင်စီကိုအကူအညီတောင်းထားပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာ3နှစ်ကျော်ကြာဖမ်းဆီးခံရတဲ့ဩစတေးလျသတင်းတောက်ချန်လိုင်ဗုဒ္ဓဖူးနေကပြန်လည်လွတ်မြောက်လာပါတယ်။သူဟာတရုတ်ဆိုရပိုင်း CCTV သတင်းဌာနမှာအစီအစဉ်တင်ဆက်တဲ့သူလုံနေရင်နဲ့2020ခုနှစ်ကဖမ်းဆီးခံရတာဖြစ်ပါတယ်။အဲ့ဒီနောက်တရုတ်နိုင်ငံရဲ့လျှို့ဝှက်ချက်တွေကိုတရှို့လောက်တယ်ဆိုပြီးဆွဆွဲခံရတာပါ။တရုတ်ဆိုရနဲ့ဩစတေးလျဆိုရတို့ကြားမကြေမလည်ဖြစ်နေကြတဲ့အချိန်မှာသူ့ကိုဖမ်းဆီးလိုက်တာဖြစ်ပြီးတော့အခုနှစ်နိုင်ငံဆက်ဆံရေးပြန်လည်ပြည့်ပြည့်လာချိန်မှာသူ့ကိုလွှတ်ပေးလိုက်တာလို့ NPR သတင်းကဖော်ပြပါတယ်။သုံးနှစ်ကျော်ကြာကာလအတွင်းအလင်းရောင်တောင်တပေါင်းမှမမြင်ရတဲ့စစ်ကြောကြီးမှနေခဲ့ရတယ်လို့ချန်လိုင်ကပြောပါတယ်။အခုတော့သူဟာဩစတေးလျကိုပြန်ရောက်သွားပြီဖြစ်ပြီးတော့ဩစတေးလျနိုင်ငံသားကြီးဝင်ကြီးကိုယ်တိုင်သူ့ကိုကြိုဆိုခဲ့ပါတယ်ခင်ဗျာ။အရှိတောင်အာရှရဲ့ပထမဆုံးကြီးစံရထားကိုအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့မှာပြီးခဲ့တဲ့သတင်းပတ်ကစတင်ပြီးဆွဲနေပြီဖြစ်ပါတယ်။ဝူးလို့နာမည်ပေးထားတဲ့ဒီကြီးစံရထားဟာနိုင်ငံတွင်းလူအထုဓာတ်ဆောင်မြို့ကြီးနှစ်ခုကိုပြေးဆွဲมาဖြစ်ပါတယ်။ဒီရထားဟာတနအီကိုကီလိုမီတာ350မိုင်နဲ့ဆိုလို့ရှိရင်တော့220အထိပြေးနိုင်ပါတယ်။တရုတ်နိုင်ငံရဲ့အကူအညီနဲ့ဒေါ်လာ9ဘီလီယံအကုန်ကျခံဆောက်လုပ်ခဲ့တာပါ။တရုတ်ဆိုရလုပ်နေတဲ့ပိုလမသစီမံကိန်းရဲ့ပနာမအစိတ်ပိုင်းတစ်ခုလည်းဖြစ်တယ်လို့သတင်းနေကဖော်ပြပါတယ်။ပထမဆုံးကြီးစံရထားဖွင့်ပွဲကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုယ်တိုင်တက်ရောက်ခဲ့ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကအင်အားပြင်းငလင်လှုပ်ခတ်ခဲ့လို့လူပေါင်း 2000 ကျော်သေဆုံးပြီးတော့အိမ်ခြေ 1300 ကျော်ပျက်စီးသွားတယ်လို့ AP သတင်းကဖော်ပြပါတယ်။ဆယ်စုနှစ်နှစ်စုအတွင်းမှာလူအသေးအပြောင်အများဆုံးငလင်ဖြစ်ပြီးတော့သေဆုံးသွားတဲ့သူတွေထဲ90ရာခိုင်နှုန်းကျော်ဟာအမျိုးသမီးနဲ့ကလေးတွေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။သေဆုံးတဲ့သူတွေအတွက်ဝမ်းနဲ့ပူဆွေးလို့တောင်မဆုံးသေးခင်3ရက်ကြာပြီးခဲ့တဲ့ဗုဒ္ဓဘုံနေ့ကလည်းနောက်ထပ်အင်အားပြင်းငလင်တစ်ခုထပ်လှုပ်ခဲ့ပါတယ်။ဗုဒ္ဓဘုံနေကငလင်မှာတော့သိဆုံးတဲ့သူတယောက်ပဲရှိပေမဲ့ဒဏ်ရာရတဲ့သူအယောက်120လောက်ရှိပါတယ်။လက်တတော်မှာဒေသခံတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်ခင်ဗျာ။